မြန်မာနိုင်ငံမှာရှုပ်ထွေးတဲ့စိန်ခေါ်မှုတွေရှိနေပေမဲ့မြန်မာအနာဂတ်ငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးရေးအတွက်ယုံကြည်မှုရှိရှိနဲ့အားပေးသွားမယ်လို့တရုတ်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။မြန်မာကုန်သည်ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI မှာပြီးခဲ့တဲ့တောက်ချနေ့ကလုပ်ခဲ့တဲ့တရုတ်နိုင်ငံဖွံ့ဖြိုးတိုးတက်မှုအသင်းနဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုဖိုရမ်မှာသံအမတ်ကြီးကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါဟာဘလို့ရေးပါပြီးဘာတွေဆက်ဖြစ်နိုင်ပါသလဲ။ကိုဝင်းမင်းကမိမြန်ရာမှာတက်ရောက်ခဲ့တဲ့ UMCCI ဘ ਹੁ အလို့မှုဆောင်အဖွဲ့ဝင်ဥခိုင်မြင့်ကအခုလိုစပြီးတော့ရှင်းပြပါတယ်
။ဒါမျိုးကိုလည်းဟိုဟာလာလိလာတာရှိပါတယ်။တရုတ်ကုန်သင်ကြီးမှာဒီတကားတော့ဒါကဘောတော့နော်။တရုတ်သံအမတ်ကြီးနဲ့သူတို့တာဝန်ရှိတဲ့အစိုးရပိုင်းပုဂ္ဂိုလ်တွေကပါလာတာဘောနော်။တရုတ်နဲ့မြန်မာနဲ့ကုန်သင်မှုလုပ်ငန်းတွေကိုတိုးမြင့်ပြီးဆောင်ရွက်ဖို့တက်လာတယ်လို့ပဲသိပါတယ်ခင်ဗျာ။ကျွန်တော်တို့ဘက်ကကျွန်တော်တို့ပို့ကုန်တွေကတော့ဒါကျွန်တော်နိုင်ငံစိုက်ပျိုးရေးထုတ်ကုန်ကိုအခြေခံတဲ့တိုင်းပြည်ဖြစ်တဲ့အတွက်စိုက်ပျိုးရေးထုတ်ကုန်တွေကိုသူတို့နိုင်ငံကိုတွင်းမြင့်တင်ပို့ဖို့အတွက်လည်းပါပါတယ်ပြီးတော့သူတို့နိုင်ငံကထွက်တဲ့ထုတ်ကုန်တွေကိုလည်းကျွန်တော်တို့နိုင်ငံကိုတင်ပို့ဖို့အတွက်ဒီလည်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘာကြောင့်မလို့ဒီတစ်ခေါက်မှာပေါ့နော်တမ္မကြီးအစင်နေနဲ့ရောက်လာတယ်လို့ထင်လဲ
သူတို့ကျွန်တော်တို့ဗီဒီယိုကလစ်တွေပါတယ်ပြတာအဲ့ဒီမှာကြည့်ရတဲ့ကင်မရာကွန်မြူနတီပါတီမှာသူတို့ပါတီရဲ့သူတွင်မှုရဲ့ပြောကြားတဲ့မိကွန်းနဲ့ကျွန်တော်တို့တရုတ်မြန်မာချစ်ကြည်ရေးနဲ့စီးပွားရေးကိုတိုးမြင့်ပြီးဆောင်ရွက်မယ်လို့ပြောထားတာပါတဲ့အတွက်သူတို့လည်းလာရောက်ပြီးတော့ဒါအတိလာပြည့်တယ်လို့သဘောမျိုးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အစည်းအဝေးကဘလောက်လောက်ကြာခဲ့ပြီးတော့အထူးခြားဆုံးဆိုရင်ဘာလို့ထင်မိလဲ
စီးပွားကတော့တော်တော်လေးပေါ့နော်ဟိုကြာပါတယ်3နိုင်တော်တော်လောက်တော့ကြာပါပါတယ်အထူးကြအောင်ကတော့ကျွန်တော်တို့သူတို့တရုတ်နိုင်ငံဘက်ကမြန်မာပြည်မှာလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့လာရောက်လုပ်ကဲ့နေတဲ့ကုမ္ပဏီတွေလုပ်ငန်းရှင်တွေပြီးတော့ပေါ့နော်မြန်မာပြည်မှာဟိုကဖြစ်ပြီးတော့ရင်းနှီးမြှုပ်နှံပြီးတော့လာရောက်လုပ်ကဲ့နေတဲ့ကိစ္စတွေမှာဘရိုဘက်ကလောကကရခက်ခဲတဲ့ကိစ္စတွေပေါ့နော်ရောငွေကြီးကိစ္စတွေကိုသူတို့ဘက်ကလုပ်ငန်းရှင်တွေတင်ပြကြတယ်ပေါ့နော်ကျွန်တော်တို့ဘက်ကလုပ်ငန်းရှင်တွေကတော့လည်းတရုတ်နိုင်ငံပြီးတော့ကျွန်တော်တို့နိုင်ငံကိုသတ္တုံးစီရအစပေါ့နော်ဟိုတင်ပင်ဖို့အတွက်တောင်းဆိုတာတွေတွေ့ရပါတယ်တခြားအရေးကြီးတဲ့ချက်တွေတော့ဟိုဟာပေါ့ပုံသွင်းပုံလောက်တဲ့နေရာတွေမှာပေါ့နော်ကျွန်တော်တို့ဘက်ကဟိုအခက်အခဲတွေပေါ့နော်ဟိုတရုတ်ပြည်ရဲ့ဟိုတမတ်တာတဲ့စဉ္ညာစဉ္ညင်းတွေပေါ့နော်ပြီးတော့ပုံမကင်းစင်ကြီးကိစ္စတွေပါတွေပြောကြပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီရပိုင်းတဲမှာပဲပေါ့နော်ဒီရုရှားဘက်ကစီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာသွားတယ်now ဒီအိန္ဒိယဘက်ကရောပေါ့နော်ဒီနိုင်ငံခြားရေးအတွင်းဝင်အပြင်ဒီအိန္ဒိယစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီကုန်သတိမှအသိနဲ့မြန်မာအသိနဲ့တွေ့တာမျိုးတွေပေါ့နော်ရှေ့လာတဲ့ခါကျတော့ဝန်ကြီးဦးအောင်နဲ့ကိုယ်တိုင်တက်ခဲ့တာကိုတွေ့ရတဲ့ခါကျတော့အဲ့ဒီအပေါ်မှာရော
ကျွန်တော်နိုင်ငံနဲ့လက်ရှိစီးပွားရေးတိုးမြင့်ဆောင်ရွက်ဖို့အတွက်ကိုခြေလှမ်းလှမ်းပြီးတော့တိုးမြင့်နေတဲ့အထက်မှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံပါတယ်ပေါ့နော်ရုရှားနိုင်ငံပါတယ်ပေါ့အဲ့တော့သူတို့ဘက်ကလည်းစီးပွားရေးလုပ်ငန်းတွေကိုမြန်မာပြည်မှာရင်းနှီးမြှုပ်နှံပြီးလာရောက်ပြီးတော့ဆောင်ရွက်ဖို့အတွက်ကမ်းလှမ်းတာတွေလည်းရှိတယ်စ조사တာတွေလည်းရှိတာပေါ့ဆိုတော့အဲ့ဒီအတွက်တရုတ်နိုင်ငံရဲ့အရင်တော့ကလည်းဒါနီနီကက်ကပူပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်အများကြီးရှိခဲ့တာပဲเนาะအဲ့တော့သူတို့တင်ရဲ့လည်းဒီတစ်ဖက်ကလာရောက်ပြီးတော့ကျွန်တော်တို့နဲ့ဒီမြန်မာနိုင်ငံနဲ့လာပြီးတော့ဆွေးနွေးကြတဲ့ကိစ္စတွေမှာဒါသူတို့ဘက်ကလည်းဒါကျွန်တော်တို့ ਨੇ တုံ့ပြန်ပြီးတော့ဆောင်ရွက်ခြင်းနဲ့ပုံပြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုတရုတ်နိုင်ငံကလာရောက်တဲ့အနေအထားကနေပြီးတော့ပေါ့နော်ဒီနောက်ကောဘလို့အလားလာတွေဖြစ်လာမယ်လို့မျှော်လင့်ထားလဲ
ဒါကတော့ပေါ့နော်ကိုဗစ်ကာလတောက်လျှောက်ရှည်လျားတဲ့အတွက်ကျွန်တော်တို့နိုင်ငံကနေပြီးတော့တရုတ်နိုင်ငံဘက်ကိုပို့ကုန်တင်ပို့တဲ့နေရာမှာတော့အတားစီးတွေတော်တော်များများကြော်ဖျားတဲ့ပို့ကုန်လုပ်ငန်းမှာလည်းတဆင်းသွားသလိုသွင်းကုန်လုပ်ငန်းမှာလည်းတော်တော်လေးကြဆင်းသွားတဲ့အခြေအနေရှိတာပေါ့နော်။အဲဆိုတာကိုဗစ်ရောဂါကြောင့်လည်းပါတာပေါ့အများကြီးပေါ့နော်။ဆိုတော့အခုတော့ကိုဗစ်ရောဂါလည်းပြန်ပြီးတော့အခြေအနေကောင်းလာပြီဖြစ်တဲ့ကြောင့်လို့ရခိုင်ပို့ကုန်သွင်းကုန်ဆောင်ရွက်တဲ့နီးပါးလောက်ကိုတော့ပြန်ပြီးတိုးမြှင့်ဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီနေ့ပြောရင်ကျွန်တော်တို့အိန္ဒိယနိုင်ငံကြီးတွေအိန္ဒိယပေါ့နော်တရုတ်နိုင်ငံတို့နောက်တစ်ခါနိုင်ငံတို့ကပါစတာကျွန်တော်တို့နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်ခြေလှမ်းလှမ်းပြီးတော့ကြိုးစားတာတော်တော်ကြီးရောက်ပြီပေါ့အဲ့ဒီတော့ကျန်တဲ့နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံရဲ့ဆက်လက်ပြီးတော့စီးပွားရေးရပူပေါင်းဆောင်ရွက်သွားမယ်လို့တော့ကျွန်တော်ယုံပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးခမ်းမြတ်ခင်ဗျာ